်ကောင်စီကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ရကအဖွဲ့ဝင်ဦးဝင်းထိန်ကိုနေပြည်တော်တက္ကသိုလ်ခရိုင်တရားရုံးမှာအွန်လိုင်းကနေတဆင့်ဒီကနေ့ရုံးထုတ်ခဲ့တာမှာဦးဝင်းထိန်ကအမိန့်ပါတစ်ခါတည်းချပေးဖို့ပြောခဲ့သောတရားရုံးပြန်ကြားရေးအရာရှိဒေါက်ဖြူဝင်းလက်ကတရားခွင်ပြီးမှသတင်းတောက်တွေကိုပြောပါရစေ
။အခုစစ်တရားသူကြီးရသူပြီးတော့ဆက်ဆောက်ခံရသူဦးဝင်းထိန်ကိုဘုံအပလီကေးရှင်းနဲ့ဒီမင်းနဲ့မှာတဲ့အဲ့ဒီခါမှာဖြစ်ဒီကိုတွေကပြန်ဖို့ဆင်းဆုံထားတဲ့အတွက်ဖြစ်ဒီကိုတွေကပြန်ဖို့မင်းနဲ့တဲ့ခါမှာဦးဝင်းထိန်ကတခါရဲ့အမိန့်ချပေးလို့ပြောဆိုခဲ့ပါတယ်။အဲ့ဒီအချိန်မှာအမှုစစ်တရားသူကြီးရသူပြီးတော့ဥပဒေနဲ့ညီတစ်ဖက်ခံတဲ့တရားယူမှုမှာပဲအမိန့်ချမှတ်ပေးနိုင်တဲ့ဖြစ်တဲ့ကြောင့်ကျန်တဲ့ဆင်းနေကြားခဲ့ပါတယ်။အဲ့ဒီခါမှာတက်ဆောက်ခံရသူဦးဝင်းထိန်ကမျိုးပြနာမည်ရင်းသိမ်းမှဖြစ်ဒီကိုတွေကပြန်မယ်လို့ပြောဆိုခဲ့တဲ့အတွက်ဒီဘက်ကရုံးချင်းကျန်တဲ့ဆင်းဆုံပြခဲ့ပါတယ်
။နေပြည်တော်ဥတ္တရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရားလိုလုပ်ပြီးဒီလ၄ရက်နေ့မှာပုံမှန်124ကကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးတပ်တွေအဖြစ်တရားလိုပါဝင်3ဦးတင်ထားတယ်လို့လည်းဒေါက်ဖြူဝင်းလက်ကပြောပါတယ်။နိုင်ငံတော်အခြေမျိုးပြည့်စုံမှုပုံမှန်ဖြစ်တည်ထားကြတဲ့ဒီမှုမှာအပြည့်ရှိတယ်ဆိုရင်ငွေဒဏ်နဲ့ထောင်ဒဏ်120ဒါမှမဟုတ်ငွေဒဏ်နဲ့ထောင်9နှစ်ဒါမှမဟုတ်ငွေဒဏ်တပ်တွေချမှတ်နိုင်တယ်လို့လည်းရှင်းပြထားပါတယ်။ဒါပေမဲ့လည်းဦးဝင်းထိန်ရဲ့ဘယ်လိုပြောဆိုချက်ရေးသားချက်လုံဆောင်ချက်တစ်ခုခုကြောင့်အခုလိုပုံမှန်နဲ့တရားစွဲဆိုထားတာလဲဆိုတာကိုတော့တရားရုံးပြန်ကြားရေးအရာရှိကရှင်းရှင်းလင်းလင်းပြောမသွားပါဘူး။နောက်ထပ်လုံချိန်ကတော့မေလ3ရက်နေ့မှာဖြစ်ပါတယ်။ဦးဝင်းထိန်ကိုဖေဖော်ဝါရီလ5ရက်နေ့ကရန်ကုန်မြို့နေအိမ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်ရှင်။